ရိုက်တာသတင်းအောင်အူရဲ့အယူခံမှုနဲ့ပတ်သက်ပြီးတော့အုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကပြောဆိုလိုက်ပါတယ်။သတင်းနောက်တွေရဲ့ရှေ့နေတူဖြစ်တဲ့ဦးတန်းစောအောင်ကတော့သူတို့အယူခံတင်ထားတဲ့အပေါ်မှန်ခန့်တဲ့ဆုံးဖြတ်ချက်တစ်ခုကိုမျှော်လင့်ထားပါတယ်။အပြည့်အစုံကိုတော့ကိုကောင်းဇန်ဟင်းကပြောပြပေးပါရှင်
။အစိုးရလှုပ်ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့နှစ်ရှည်ထောင်တန်းချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကသူတို့မှာအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံထားလိုက်ပြီးဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်တေးကရိုက်တာသတင်းတော်နှစ်ဦးနဲ့အယူခံမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။တရားရုံးကိုတင်ပြထားတယ်။တရားရုံးမှာပဲစောင့်ရနေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ကအုပ်ချုပ်ရေးရန်ရဖြစ်တဲ့အတွက်တစုံတရာပြောဖို့မရှိဘူး။ကျွန်တော်တို့တရားရုံးဆိုတာကတရားလွတ်လပ်တယ်ပေါ့နော်။မှန်တယ်တခုဖြစ်တယ်။အဲ့ဒီတိုင်းပဲသူတို့ဆောင်ရွက်လိမ့်မယ်ပေါ့နော်။ဒါလေးတော့ပြောချင်တယ်
။နိုင်ငံတော်တမန်တော်နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တက်တွေတောက်ကြနေ့ကတွေ့ဆုံတာမှာတော့ရိုက်တာသတင်းတော်နှစ်ဦးအယူခံကိစ္စ၊ဒူရဲမှုမိုးရင်နိုင်မိသားစုကိစ္စ၊အလဲပန်းသတင်းစာကိစ္စတို့နဲ့ပတ်သက်တဲ့တိုင်စာ၃ဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်တမန်တော်ထံကိုပေးခဲ့တယ်လို့ဦးစော်တေးကပြောပါတယ်။ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းထောက်နှစ်ဦးအယူခံလျှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတူဖြစ်သူဦးတန်းစောအောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူ့ရဲ့မျှော်လင့်ချက်ကို VOA ကိုအခုလိုပြောပါရစေ။
မျှော်လင့်တာကတော့ဟိုဥပဒေကြောင့်ပြောလို့ရှိရင်တော့ဒီဟိုအယူခံတရားရုံးကနော်အောက်ရုံးမှုပဲနဲ့အစီအစဉ်ကိုလိလာသုံးသပ်ပြီးလို့ရှိရင်တော့ဒီမှုကမှားယွင်းတဲ့အကြောင်းအရာတွေနောက်မမျှတတဲ့အကြောင်းအရာတွေကိုသိကြပြီးသွားမယ်။ပြီးသွားပြီးတော့ဒီနိုင်ငံနဲ့သုံးသပ်ချက်တခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါပါနော်။အဲ့လောက်ပါပါ
။ရိုက်တာသတင်းဌာနအကြီးအကဲစတီဖန်အယ်ဒါကလည်းသတင်းတော့နှစ်ယောက်လူငင်းချင်းသာခွင့်ရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားစေဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနေမေရှင်းလင်းရေးစီစဉ်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလူ့ကျွေးရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကအစုဝေးလိုက်ဥပဒေမဲ့တပြက်ခဲမှုနဲ့ပတ်သက်လို့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးသတင်းလိုက်စုံစမ်းနေခြင်းအတွင်းအဖမ်းခံခဲ့ရတာပါ။အဲ့ဒီနောက်သူတို့နှစ်ဦးကိုအစိုးရလှုပ်ဝက်ချက်အဥပဒေချိုးဖောက်မှုအတွက်အပြစ်ရှိတယ်လို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ပြီးဒီနေ့စက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်ထားတာပဲဖြစ်ပါရခင်ဗျာ။